ဥရောပတမကတီထောင်နဲ့2600ပြည့်အထိမ်းအမှတ်ဖြစ်တဲ့အီတလီနိုင်ငံရောမမြို့မှာစီးလုံးညီညွတ်မှုကျင်းပဆောင်ရန်ကိုမလ2000ရည်နှစ်ဒီကနေ့မှာယူကောင်းဆောင်တွေလက်မှတ်ရေးထိုးသွားကြပါတယ်။ရှေ့တော့ဆောင်ရွက်တဲ့လုပ်ငန်းစဉ်ကသာစီးပွားရေးကောင်နဲ့လုံခြုံရေးအကျိုးအမြတ်တွေဖြစ်ပေါ်ပြီးလူအများရဲ့ထောက်ခံမှုကိုပြန်ရရှိအောင်လို့ဆွမ်းဆောင်နိုင်မယ်လို့ကောင်းဆောင်တွေကပြောပါတယ်။ နိုင်ငံသားတွေရဲ့အခွင့်အရေးပါဝင်နောက်ဆယ်နှစ်မှာအကောင်အထည်ဖော်ရမယ်အစီအစဉ်တွေကိုထည့်သွင်းရေးဆွဲခဲ့တဲ့ဒီကြီးညာစာတန်းကိုအီးယူဖွဲ့ဝင်နိုင်ငံ29နိုင်ငံကကောင်းဆောင်တွေနဲ့ဥရောပသမဂ္ဂအကြီးအကဲတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။အခုလိုမျိုးဥရောပသမဂ္ဂထူထောင်မှု2600ပြည့်မြောက်ပြီးတော့အခုချိန်ထိဒီနိုင်ငံပေါင်းစုံအဖွဲ့အစည်းကြီးအောင်မြင်ရည်တည်နိုင်တာကိုအထူးဝမ်းမြ
despite the many challenges that must continue to be met in the great endeavor to prove that we can all live together in mutual respect and goodwill.
ဥရောပသမဂ္ဂဟာစိန်ခေါ်မှုတွေအများကြီးရှိတဲ့ကြားကလည်းအောင်မြင်လာတဲ့ဖြစ်ရဖြစ်ကျမတို့ရှုမြင်သုံးသပ်ပါတယ်ကျမတို့အားလုံးချစ်ကြည်မှုအပြန်အလှန်လေးစားမှုနဲ့အတူတကွရှင်တွဲနေထိုင်ကြဖို့အတွက်ဒီအောင်မြင်မှုတွေကိုဆက်လက်ရရှိနိုင်အောင်အကြီးအကျယ်ကြိုးပမ်းအားထုတ်ကြရဖို့ဖြစ်ပါတယ်ကျမတို့မြန်မာနိုင်ငံမှာလည်းနားလည်မှုယုံကြည်မှုအပြန်အလှန်လေးစားမှုစတဲ့ခိုင်မာတဲ့အခြေခံအုတ်မြစ်တွေနဲ့ကိုယ်ပိုင်ပြည်ထောင်စုကိုတည်ဆောက်နိုင်ဖို့အားထုတ်နေကြပါတယ်EU ဥရောပသမဂ္ဂရဲ့ပြည်သူတွေရဲ့ပျော်ရွှင်မှုတာယာဝါပြောမှုတွေကိုအပြုသဘောနဲ့ရှေ့ရှုပြီးတော့ပါဝင်ဆောင်ရွက်နိုင်မှု EU ကမိတ်ဆွေများနဲ့အတူကျမတို့အတူတကွရပ်တည်နေပါတယ်လို့ဒေါအောင်ဆန်းစုကြည်ကဗီဒီယိုကနေအကုန်ပြစကားပြောကြားသွားပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ယွန်ကာကတော့ဒီဥရောပသမဂ္ဂ260ပြည်အထိမ်းအမှတ်ကြီးညာစာရင်းဟာသူတို့အကြောင်းမှာအကောင့်မြင်မျှော်လင့်ချက်တွေတိုးလာတာကိုပြသနေတယ်လို့ပြောသွားပါတယ်။ဒီကနေ့ရောမမျိုးကအခမ်းအနားတက်ရောက်တဲ့နိုင်ငံတွေထဲမှာတော့ဗြိတိန်နိုင်ငံမပါဝင်မဲနဲ့ဗြိတိန်နိုင်ငံကဒီဥရောပသမဂ္ဂကနေနှုတ်ထွက်ဖို့တရားဝင်လုပ်ငန်းရှင်တွေကိုမကြခင်ရပ်ပိုင်းအတွင်းမှာစတင်လှုပ်ဆောင်မှာဖြစ်ပါတယ်ရှင်